င်းပြည်တော်ကလွှတ်တော်အဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့တရားစွဲဆိုပြီးထောင်အချခံထားတဲ့နိုင်ငံခြားသတင်းတောင်တို့ဦးမြန်မာသတင်းသမား2ဦးကာသမားအပါအဝင်ပေါင်း4ဦးကိုရမဲတင်းထောင်ကနေဒီကနေ့မနေ့ပိုင်းမှာပဲပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ်။နိုင်ငံခြားသားသတင်းတောင်တို့ဦးကိုတော့သူတို့နိုင်ငံတွေစီနေချင်းပြန်လည်ပို့ဆောင်ပေးလိုက်ပါတယ်။အခုလိုသူတို့ကိုတရားစွဲထားတဲ့အမှုကိုချွင်းချက်မရှိပြန်လွှတ်ပေးလိုက်ပေမဲ့ဖမ်းဆီးခံရစဉ်ရှာဖွေပုံစံနဲ့တင်းခံထားတဲ့ပစ္စည်းတွေကိုပြည်သူ့ဗန္ဓာအဖြစ်တင်းဆဲဖို့အမိန့်ချလိုက်တဲ့အပေါ်မှာတော့တရားရုံးတက်ပြီးပြန်လဲတောင်းခံဖို့ရှိတယ်လို့ရှင်နေကပြောပါတယ်အကြောင်းစုံကိုတော့အမစမွန်ကတင်ပြပေးပါမယ်ရှင
်ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေပြည်တော်ကောင်စီနေမြေတွေကလွှတ်တော်အဆောက်အဦကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်နေတဲ့အချိန်ဖမ်းဆီးခံလိုက်ရတဲ့တူတကီနိုင်ငံခြေဆိုင် TRD သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့နဲ့အတူဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတော့ကိုအောင်နိုင်စိုးနဲ့ရင်မောင်းကိုလာတင်တို့ကိုဒီကနေ့ဒီဇင်ဘာလ29ရက်နေ့တောက်ကြနေမနေ့ပိုင်းမှာတော့ရမဲသိန်းထောင်ကနေအားလုံးကိုထောင်ပိုင်ကလှုပ်ပေးလိုက်ပြီးဖြစ်ပါတယ်။နိုင်ငံသားသတင်းတော့တွေကိုတော့ရမဲသိန်းထောင်ကနေချက်ချင်းဆိုသလိုတက်ဆိုင်ရာတန်ယုံတာဝန်ရှိသူတွေလူဝင်မှုကြီးကြရေးဖွဲ့တွေကကြိုးစိုးခေါ်ဆောင်ပြီးတော့သူတို့နေရရင်နိုင်ငံတွေကိုနေချင်းပြန်ပို့ပေးလိုက်တဲ့အကြောင်းတရားစွဲဆိုခံရတဲ့သတင်းသမားတွေဘက်ကအမှုကိုဥပဒေကြောင်းအရလိုက်ပါဆောင်ရွက်ပေးနေသူမြန်မာနိုင်ငံလွတ်လပ်သောရှင်နေများအတင်ကအကျိုးဆောင်ရှင်နေကြီးဥက္ကမောင်စောက VOA မြန်မာပိုင်းကိုပြောပြပါရစေ
။သူတို့ကိုလွတ်တဲ့အခါကျတော့ကိုအောင်နိုင်စိုးနဲ့ကိုလှတင်ကတော့နှစ်ယောက်ကတော့ထောင်ဘူးဝကပဲလွတ်လိုက်တာပဲနော်။ပုံမှန်အတိုင်းပဲပေါ့ဗျာနော်။ထောင်ဘူးဝလွတ်တော့သူ့မိသားစုတွေကထောင်ဘူးဝမှာစောင့်နေတော့တခါရဲပဲသူ့မိသားစုတွေနဲ့အတူနေရမျိုးသွားပါလိမ့်မယ်နော်သူတို့။နိုင်ငံသားနှစ်ယောက်ကတော့မော့ဖိုင်လင်းနဲ့မစ္စတာလော်တို့နှစ်ယောက်ကတော့တခါလေးပဲဖောက်ထောင်မှုရကနေပြီးတော့မှ immigration ကလူမှုကြီးကြပ်ရေးအရာရှိနေတဲ့အတူလူမှုကြီးကြပ်ရေးကားနဲ့သူတို့ခေါ်ပါပါတယ်ခေါ်ပြီးတော့မှသူတို့ကိုရန်ကုန်မင်္ဂလာတုံးလေးကြီးကိုတိုက်ရိုက်ပို့မယ်လို့ပြောပါတယ်အဲ့တော့မနေ့ကလေးကအဲဒီသက်ဆိုင်ရာတန်ယုံနေတဲ့အထူးသဖြင့်စင်ကာပူတန်ယုံပေါ့ဗျာနော်စင်ကာပူတန်ယုံနဲ့သူကဆက်ဆက်ပြီးတဲ့အခါကျတော့စင်ကာပူတန်ယုံကလည်းညနေပိုင်းဒုံမုံညပိုင်းဒီလက်မှတ်ကိုသူကတို့ထားပါလေအဲ့တော့အဲသူတို့ရောက်တာနဲ့အဲတခါရဲ့ပြန်မှာပဲဘာလို့သူတို့ကဗီဇာတက်တာကုန်နေတဲ့ခါကျတော့ပြည်နယ်နံပေးတာမဟုတ်ပါဘူးသူတို့လေနော်လူမှုကြီးရရဲ့ဝေပုံက၄နှစ်ရသူကကျွန်တော်လိုက်တထောင်းလှုပ်လိုက်တဲ့အချိန်မှာသူတို့လောက်ရောက်တာပဲဟိုတာဝန်ယူပြီးတော့ပြေးလိုက်တာပေါ့
သူတို့လွှတ်တော်ကို drone နဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်အဖမ်းခံလိုက်ရချိန်မှာတော့ရှာဖွေပုံစံတက်သေးဖြစ်သိမ်းဆီးခံလိုက်ရတဲ့ပစ္စည်းတွေကိုတရားရုံးကနိုင်ငံပိုင်ပြည်သူဗန္ဓာဖြစ်သိမ်းဆီးဖို့အမိန့်ချလိုက်ပါတယ်ဒီအပေါ်မှာကိုအောင်နိုင်စိုးဘက်ကသိမ်းဆီးခံပစ္စည်းတွေပြန်လည်ရယူလို့မှုနဲ့တရားရုံးကိုတောင်းဆိုသွားဖို့ရှိတယ်လို့ရှင်နေဦးခမောင်စောကပြောပါတယ
်မှုရုပ်သိမ်းတာပါညာအကုန်လုံးရှင်းတဲ့သဘောကျတယ်ကျွန်တော်လည်းဝန်တာကြီးကြီးလည်းရှင်းနေပေါ့ဗျာအကုန်ကလေးရဖြစ်နေတဲ့ပစ္စည်းနဲ့ပတ်သက်လို့ကတော့မိန့်ချလိုက်တဲ့အခါကျအဲရှာဖွေပုံစံနဲ့သိမ်းရတဲ့ပစ္စည်းတွေကိုပြည်သူဗန္ဓာအဲ့ဒီသိသိရေးဆိုတာမိတ်တာလေဗျာနော်လူတွေတော့လွှတ်တယ်ပေါ့အဲ့တော့အဲ့ဒီအနေနဲ့ပတ်သက်လို့တော့ကျွန်တော်ကိုအောင်နိုင်စိုးလို့ဟာသိပြီးတော့အဲ့ဒါကိုသိနေချမ်းသာဘူးပေါ့ဗျာဘာလို့လဲဒီလိုဒီပစ္စည်းတွေထဲမှာနော်ဟိုဟာအာရီရှိတာပါရင်နိုင်ငံတွဲအာရီရှိတာပါရင်လူပဲရှိရဒီကအမှုပါပေါ့လူတွေကပူကြီးကြတာပေါ့အဲ့တော့အခုကနိုင်ငံရဲ့လုံခြုံရေးလည်းမထိတိုက်စီဘူးလို့လည်းပြောထားတဲ့အခါကျတော့အဲ့တော့ကိုအောင်နိုင်စိုးလို့လည်းသူ့ရဲ့ intellectual property တွေလည်းပါတာပေါ့ဗျာသူ့ကြည်ရာလေးတစ်ချင်းနေအဲ့ဒါလည်းအဲ့ဒါလည်းပါတယ်အဲ့ဒါတပ်ပုံလေးလည်းပါတယ်အဆီလိုပေါ့အဲ့တော့အဲ့ဒါကိုသူကပြန်လို့ရှင်နေပေါ့ဗျာအဲ့တော့ဥပဒေအရလည်းပဲဥပဒေရဲ့ဘူရကလူတယောက်ကိုအမှုရုပ်သိမ်းလိုက်ရင်သူကဒီအမှုမှာသူကသူ့အပေါ်အမှုမရှိတော့ဘူးပေါ့ဗျာနော်ဆွဆွဲတဲ့အမှုမရှိဘူးဆိုရင်အဲ့ဒီအမှုနဲ့ပတ်သက်လို့ရှာဖွေပုံစံနဲ့သိမ်းထားတဲ့ပစ္စည်းကိုအပ်ပေးတဲ့လူကိုလက်ထဲကိုပြန်ပြီးတော့ထည့်ပေးရတယ်ဗျာအဲ့ဒါကြောင့်မလို့ကျွန်တော်တို့ကအဲ့ဒါကိုအပေါ်ရုံးတက်ပြီးတော့ဒီပစ္စည်းကိုပြန်တောင်းဖို့ရှိရတယ်ပြင်းပြင်းမှုတို့မဟုတ်ပြင်းမှုအထူးတွေမှုဖွင့်သွားပါဗျာနော
်သူတို့လေးဦးကိုနေပြည်တော်စပူတီတိမြို့နယ်တရားရုံးမှာတွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းနဲ့အရင်တရားစွဲဆိုပြီးတော့လေးဆောင်ပြန်တတ်မှုဆိုင်ရာဥပဒေနဲ့ထပ်တိုးတရားစွဲပြီးလောလောဆယ်ထောင်နှစ်လစီပြစ်ဒဏ်ချထားတာပါတရားရုံးတည်ဆစ်ဆဲနေချိန်မှာပဲနိုင်ငံသားသားသတင်းတောက်တွေကိုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေကထပ်ပြီးတော့တရားစွဲဆိုခဲ့ပါတယ်အဲဒီနောက်မှာတော့နိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမဲ့ရည်ရွယ်ချက်မရှိတဲ့အတွက်ဆိုပြီးအထက်ညွှန်ကြားချက်အရာနှစ်နိုင်ငံချစ်ကြည်ရေးကိုရှေ့ရှုတဲ့အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ26ရက်နေ့ကတရားရုံးကိုတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရဲတပ်ဖွဲ့နဲ့လာဝကအရာရှိတွေဘက်ကအမှုရုပ်သိမ်းမှု၆ဆားခဲ့ပြီးတဲ့နောက်မနေ့ဒီဇင်ဘာလ28ရက်နေ့မှာတော့တရားရုံးကအမှုအလုံးကိုရုပ်သိမ်းပေးလိုက်တယ်လို့ရမဲသိန်းထောင်မှာလက်တလောကြခံနေရတဲ့ထောင်နှံကိုလည်းရှော့ရက်ပေးပြီးအပြီးပိုင်းလွှတ်ပေးလိုက်တာဖြစ်ပါတယ်
မဆုမွန်တင်ပြခဲ့တာပါရှင်